န္ဒီနယ်မြောက်ပိုင်းတိုက်ပွဲတွေဟာညီငယ်ရေးဖြစ်စဉ်ကိုအနှောက်အယှက်ဖြစ်စေတယ်လို့အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံကွန်ရက်ရေးအဓိကကြတဲ့ပြည်ထောင်စုလမ်းမကြီးတစ်လျှောက်မှာဂျိုးချားဂျိုးချားတိုက်ခိုက်မှုတွေရက်ဆက်ဆိုသလိုဖြစ်နေပြီးငူးဆဲနေဆက်ကွန်ရက်ကြီးလည်းရပ်တန့်သွားပါတယ်။ဒီအကြောင်းမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်။
မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တညင်သာလက်နက်ကိုင်၃ဖွဲ့နဲ့မြန်မာတပ်မတော်ကြားရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေရှိနေသေးပါ။မနေ့တနင်္ဂနွေနေ့ကတော့ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့တဝိုက်မှာတိုက်ခိုက်မှုတွေရှိခဲ့ပါတယ်။မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့ TNL တအောင်းပလောင်တပ် AA ရခိုင်လက်နက်ကိုင်တပ်နဲ့ MNDAA ကုတ်ကန်လက်နက်ကိုင်တပ်တို့ရဲ့ညီနောင်မဟာမိတ်တွေအဖြစ်နဲ့ဩဂုတ်လ15ရက်နေ့ကမန္တလေးတိုင်းပြည်ဦးတွင်တက်မတော်နီးပညာတက်ကတို့အပါအဝင်နေရာ၅ခုကိုတိုက်ခိုက်ခဲ့ရကစခဲ့တဲ့တိုက်ပွဲတွေကအခုချိန်ထိမပြီးသေးတာပါလက်ရှိတိုက်ပွဲတွေကငြိမ်းချမ်းရေးဖြစ်စဉ်ကိုအနှောက်အယှက်ဖြစ်တယ်လို့အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြောခွင့်ရဒေါက်တာမျိုးညွန့်ကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်
မီးရဲရဲကျွန်တော်တို့ယူပါတာပါအဲ့တော့တိုက်ခိုက်မှုတွေဒီဘက်ကပဲလုပ်လို့ကျွန်တော်တို့ကဒီဟာဒါမင်းမကက်ပါဘူးကျွန်တော်အထူးဖြင့်နိုင်ငံမှာဒီစီတီနဲ့ညီငယ်ရင်းရရှိအောင်လို့ပြောချင်ပါသေးပါတယ်။ဒီလိုတိုက်ခိုက်မှုတွေပေါ်ထွက်လာခြင်းကကျွန်တော်ညီငယ်ရင်းဖြစ်ဖို့အားကြီးဆုံးဖြစ်ပါတယ်
။မနေ့တနင်္ဂနွေနေ့ကတော့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်တွင်ကနေရာတချို့မှာတပ်မတော်နယ်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ညီနောင်၃ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေမနေ့ပိုင်းကုတ်ခိုင်အခြေအနေကိုဒေသခံတို့ကဆက်သွယ်ညွှန်းပြနာမှာတော့ယူတွင်မှာအခြေအနေတည်တည်ငြိမ်ငြိမ်ရှိတယ်လို့ VOE ကိုသူကပြောပါတယ
်။ဟုတ်လေဒီမှာတော့ဆောင်းမ
မနေ့ကကုတ်ခိုင်မြို့ပြင်ကတစ်ခတ်တန်တချို့ကြားရပေမဲ့ယူတွင်မှာတည်တည်ငြိမ်ငြိမ်ရှိတာလို့မြို့ခံတို့ကပြောဆိုခဲ့တာပါ။လက်ရှိတိုက်ပွဲတွေကတရုတ်နဲ့ကုန်သွယ်ရေးအဓိကဖြစ်တဲ့မန္တလေးမူဆယ်လက်မကြီးဘော်ကဒေသတွေမှာဖြစ်နေတာပါ။မန္တလေးမူဆယ်ပြည်ထောင်စုလက်မကြီးဘော်ကအဓိကကြတဲ့ဂုတ်တွင်းတရအပါအဝင်အ ਨੇ ဆုံးတရလေးစင်းပျက်စီးခဲ့ပြီးလမ်းခီးမလုံးချုံတဲ့အခြေအနေကြောင့်ကုန်ကားတွေလည်းအသွားအလာရှက်နေပါတယ်။ကုန်စည်စီးဆင်းမှုမရှိတော့တာကြောင့်မူဆယ်နေဆက်ကုန်သွယ်ရေးကလည်းရပ်သွားတယ်လို့မူဆယ်ကုန်စည်တိုင်းလုပ်ငန်းရှင်စန်းခင်မောင်ကပြောပါတယ
်။အခုတရုတ်နဲ့ရောင်းဝယ်ဆိုတာလည်းဒါကုန်မွန်ရောပြတ်သွားတာပေါ့လေနော်။တရုတ်နဲ့ရောင်းဝယ်ဆိုကျွန်တော်စစ်တီးမှာစစ်တီးဝလန်တွေကြတော့ဒီကနေ့ကသူကရာတိချင်းမဟုတ်ဘူး။ဟောအချားဟွာကြတော့အချားကတားတွေကြတော့ပြတ်သွားတဲ့သဘောဖြစ်သွားတော့ပေါ့ပြတ်သွားတယ်ဆိုတာကလည်းပဲသူကကုန်တွေကတချို့အရှင်းဆုံးအသက်ကုန်တွေကအလုံးအဲ့ဒီမှာပဲလမ်းမှာပဲရှုပြုံနေတာပေါ့
။မြောက်ပိုင်းကမြေအဖို့ဝင်ညီနောင်၃ဖွဲ့ဖြစ်တဲ့ TNL တောင်းပလောင်တပ် AA ရခိုင်လက်နက်ကိုင်တပ်နဲ့MNDAA ကုတ်ကန်လက်နက်ကိုင်တပ်၃ခုရဲ့ဩဂုတ်လ15ရက်နေ့တိုက်ခိုက်မှုအတွင်မှာတော့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အရသာတချို့သေဆုံးခဲ့ပါတယ်။တိုက်ပွဲတွေအတွင်းလမ်းတကားတချို့ပျက်စီးခဲ့ရပြီးအဲ့ဒီထဲမှာမန္တလေးနောက်ချူလာရှုလန့်ကဂုတ်တွင်းတံတားတင်းကြီးကွန်းလုံးချင်းရွှေဟော်လမ်းပေါ်ကတံတားအမှတ်633တံတားအမှတ်46တံတားအမှတ်214တို့ပျက်စီးနေတယ်လို့ဆက်လို့ရေးဝင်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။